ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့ခန့်မှန်မျိုးကိုစစ်တပ်ဘက်ကပြန်ထိုးစစ်ဆင်နေတဲ့အတွက်မြို့ရင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတို့ကပြောပါတယ်။စစ်တပ်ဘက်က၄ချောင်းသုံးတိုက်ခိုက်မှုတွေရှိနေပြီးနေအိမ်တွေလည်းထိခိုက်ပျက်စီးဆုံးရှုံးနေတာကြောင့်ဒေသခံတွေကြောက်လန့်စိုးရိမ်နေကြပါတယ်။ခန့်မှန်မျိုးအခြေအနေသတင်းပေးပို့ထရကူတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
မြန်မာအိန္ဒိယထွက်ပေါက်ဖြစ်တဲ့ကလေးတမူးမြို့လမ်းပိုင်းမှာရှိတဲ့ခံပိုင်မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မြို့ကိုပြည်သူ့အုပ်ချုပ်ရေးစနစ်နဲ့ပေါ်ဆောင်အုပ်ချုပ်နေတာပါမြို့ကိုနိုဝင်ဘာလပထမအပတ်မှာတိုက်ခိုက်သိမ်းပိုက်ခဲ့တဲ့နောက်တလကျော်ကြာဒဇမလ10ရက်နေ့မှာတော့ဒီစစ်ကောင်စီတပ်ဖက်ကနေပြီးတော့မြို့ကိုပြန်လည်သိမ်းပိုက်ဖို့အတွက်ထိုးစစ်တွေပြုလုပ်လာတာမို့ခံပိုင်မြို့တွင်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့အခုတိုက်ပွဲတွေဖြစ်နေပါတယ်ဒဇမလ10ရက်နေ့မှာစစ်တပ်ကနေပြီးတော့လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဒဇမလ17ရက်နေ့မှာတော့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်ဖျက်ဆီးခဲ့တဲ့စစ်တပ်ကုန်းကိုစစ်ကောင်စီတပ်ကပြန်လည်ဝေရောက်တပ်ဆွဲနေတယ်လို့ခန့်မှန်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ်
ကျန်းစီတဲ့ဘက်ကနေတော့စစ်ကောင်စီဘက်ကနေပြင်ရောဒီဝင်ဟင်ကနေတော့နှစ်ဖက်စလုံးထိုးစစ်ဆင်နေတာသူတို့ကတော့ဘုကုနေတာလည်းအားကိုဆောင်ဖြစ်နေပေါ့နော်ဒါနဲ့အဲလက်ရှိကြတဲ့အကောင်တွေကလည်းဒီအရင်အဖွဲ့လို့ရှိပြီးဆိုသူတို့ကတော့တိုက်အခြေအခြေချင်းကြတာပေါ့ဟုတ်ဟင်က50ဒီနေ့မျိုးအရှင်ကထားပြီးတော့လူပတ်လေရမယ်လို့တိုက်ဆုပ်နေကြပေါ့အခုကမျိုးရောသူတို့ငါတိုက်နေရောပေါ့သူတို့အစ်စက်ဘုံတော်တော့သူတို့ရောက်သွားပြီသူတို့အရင်တက်တက်စခန်းခန်းစစ်ဘုံပေါ်မှာတော့လေကံနဲ့တခန်းစစ်ကုန်းကပြက်ပြီးတော့မှညီမတို့ဒီဘက်ကဒီဘူဇိုင်းပါနဲ့ထိုးဖြတ်ထားတာခါကျခန်းစစ်ကုန်းကကုန်းခေါင်းနဲ့ကြံနေရပါတော့တခြားဟိုပုံမှန်ရတဲ့အနေထားတော့မရှိတော့ဘူးသူတို့စခန်းချလို့ရတဲ့အနေထားမျိုးမရှိတော့ဘူးရှင်မနေ့ကနေကပေါ့နော်မနေ့ကနေကဒီဟိုဟာဒီဘာသာစေရခနေကတော့ဖြစ်နေလို့ရှင်မနေ့ကဆိုလို့ရှင်လေးရအောင်ထားသွားတာမျိုးဒီလေးလုံးမှာထားသွားတော့900ပေါ့နော်900ပုံမှန်ရှိတယ်လားထားရအောင်အမစေရကနေအနှုတ်ကြီးအော်ပေးထားသွားတာအစ်ကတော့လူမျိုးအိမ်မျိုးဖြစ်နေမှရှိတယ်ကျွန်တော်တို့လူမျိုးတွေထွက်ထဲချလိုက်တာမဟုတ်
ခမ္ဘာမြို့အမှတ်1ရပ်ကွက်ကနေပြီးတော့အမှတ်4ရပ်ကွက်ထိနေထိုင်တဲ့ဒေသခံတွေဟာစစ်တပ်တပ်ကုန်းနဲ့နီးကပ်တဲ့ရပ်ကွက်တွေဖြစ်တဲ့အတွက်စစ်ကောင်စီတပ်ကစစ်ကြောင်းထိုးလာတဲ့ဒဇမလ6ရက်နေ့မနေ့ပိုင်းကစပြီးတော့မြို့ကအများစုနေအိမ်တွေကိုစွန့်ခွာတိမ်းရှောင်နေကြရပါတယ်။အထူးသဖြင့်လေကြောင်းကနေပြီးတော့ဗိုလ်ကျဲတိုက်ခိုက်တာတွေကြောင့်မလို့နေအိမ်တွေကိုစွန့်ခွာခဲ့ရတာလို့အမှတ်1ရပ်ကွက်နေမြို့ကတူကပြောပါတယ်။ကျွန်တော်
တို့ကအမှတ်တကပဲလေမနေ့ကမှပြေးခဲ့တာကျွန်တော်တို့ကအာဟိုဒီလိုပဲဒီနေနေတာပါလေရင်မလာရင်တော့တောက်ပြင်မရှိတော့ပါဘူးဆိုပြီးတော့အဲ့ဒါနေစာမှာအဲ့ဒါလေရင်လာတော့ပြီးတော့တာပါချောက်တော့သူကဟွာရင်းနဲ့ပြစ်တဲ့ခါကျတော့ထုတဲ့ခါကျတော့ဒါကြောက်တာပေါ့ကြောက်တော့ပြေးတာပါပောက်ကွဲတာရှိတာပေါ့သူတို့ကျမတို့ဒီရက်ကွက်ထဲမှာပဲပောက်ကွဲတာပဲလေထုတာပဲလေအဲကျမတို့ခံပါကတော့ပြန်ဖို့ရမလွယ်တော့ပါဘူးလောလောဆယ်ရတော့ဟိုဘက်ဒီဘက်ကတိတ်တိတ်မာမာကြီးဖြစ်လာရင်ကတော့ကျမတို့ကပြည်သူကဂျားရီကနေအနာခံဖြစ်ရတော့မှလေအဲ့ဒါပြန်လို့မဖြစ်ပါဘူး
စစ်တပ်တပ်ကုန်းနဲ့ဒီတမိုင်ကွဲလောက်ဝေးတဲ့ခမ်းမမြို့ဒေသခံတချို့ကတော့နေအိမ်တွေကိုစွန့်ခွာတာမရှိသေးပေမဲ့စိုးရိမ်နေကြရတယ်လို့လည်းဒေသခံတူကပြောပါတယ
်ဟုတ်ကျမတို့မချောင်ဘူးဆိုတော့ကအိမ်မှာဝင်နေလည်းနေတယ်ညက်ကန်တော့အဲ့ဒီတခြားနေမှာသွားရတဲ့ချင်းဟုတ်ကျမတို့ကြောက်ဝေးတယ်နော်အမိုင်ကြောင်တော့ရှိမှတယ်နော်မတော်ကြတော့ဒီဟိုဟာလေးအဆုံဖျားပြတ်မှလေးအဲ့ဒါမျိုးနဲ့ဟောဆုံးရင်တော့ဘောတမလုံးမှာဟောဟိုဟာဘယ်ချိန်မှတော့ဟိုလုံးမလဲလို့ဆုံးရင်လည်းပဲရတာဟောဟိုဟာဥမီတာစုတွေရပါတယ်အကုန်လုံးဆုံးရင်တော့
စစ်တပ်တပ်ကုန်းဟာခမ်းမမြို့ကနေပြီးတော့တမူးမြို့ဘက်ကိုအသွားကနန်ကြီးွာနဲ့အနီးမှာတည်ရှိပြီးတော့ကာကွယ်တပ်ဖွဲ့တွေဘက်ကနှစ်ကြိမ်တိုင်တိုင်ဝေရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးပါတယ်အဲ့ဒီကစစ်တပ်ကုန်းမှာတပ်ဆွဲထားတဲ့စစ်သားတွေဟာအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ကြတာပါလက်ရှိမှာတော့ခမ်းပတ်ဒီဇာကရီဟာကလေးမျိုးနဲ့တမူးမျိုးနယ်ဘက်ကကြီးရော်တွေကိုတိတ်ရှောင်နေကြရပြီးတော့ဒီတစ်ချိန်နဲ့ဆိုရင်၃ချိန်မြောက်သူတို့တိတ်ရှောင်နေကြရတာဖြစ်တယ်လို့တိတ်ရှောင်နေရတာတပတ်နီးပါးရှိနေပြီဖြစ်တဲ့အတွက်စနေအခအကူအညီတွေလိုအပ်နေတယ်လို့လည်းစစ်ပေးရှောင်ကူညီနေသူတွေကပြောကြပါရခင်ဗျာ